ဗြိတိန်မှာရုရှားတရှိုဟောင်းဆာဂေးစကရပယ်အသက်ခံရတာဟာရုရှားထုတ်စစ်တပ်သုံးအဆင့်အာယုံကြောထိခိုက်စေတဲ့အစိတ်ဖြစ်ကြောင်းဗြိတိရှဝန်ကြီးချုပ်ထရီဇန်မေကအောက်လွှတ်တော်မှာတင်းလာနေကပြောကြားလိုက်ပါတယ်
။ It is now clear that Mr. Skripal and his daughter were poisoned with a military grade nerve agent.
Mr. Skripal နဲ့သူ့သမီးတို့ဟာစစ်တပ်သုံးအဆင့်အာယုံကြောထိခိုက်စေတဲ့အစိတ်ဖြစ်ကြောင်းအခုသေးသေးချာချာသိရပါပြီ။ဒါဟာရုရှားကနေထုတ်တာပါ။ဒီစိတ်ဟာနေဗစ်ချောက်လိုခေါ်တဲ့အာယုံကြောထိခိုက်စေတဲ့အစိတ်တမျိုးပါ။ကမ္ဘာထိပ်တန်းကာကွယ်ဆိုင်ရာသိပ္ပံပညာရှင်တွေရဲ့ဓာတ်ခွဲကန်းကဒီဓာတုအစိတ်ဖြစ်ကြောင်းကိုအတည်ပြုပါတယ်။ရုရှားဟာအရင်တုန်းကလည်းဒီလိုအစိတ်မျိုးထုတ်ခဲ့ဘူးသလိုသူတို့ဆက်ပြီးထုတ်နိုင်ကြလေရှိပါတယ်။ရုရှားဆိုတာဦးစီးတဲ့ဒီလောက်ကျန်မှုမျိုးကိုရုရှားကအရင်ကလေးကဗဲပြောင်းလာသူတွေကိုပြစ်မှတ်ထားလောက်ကျန်ခဲ့တဲ့ယာစွန်လည်းရှိပါတယ်။ဒါကြောင့်ရုရှားဟာဆာဂေးစကရပယ်နဲ့သူ့သမီးတို့ကိုအစိတ်ခံနိုင်ခြင်းအများကြီးရှိပါတယ်လို့ဗြိတိရှ်အစိုးရအနေနဲ့သုံးသပ်ကြောင်းပြောသွားတာပါ။မတ်လ၄ရက်နေ့ကဗြိတိန်တောင်ပိုင်းမြို့ကလေးတစ်မြို့ကိုမှရုရှားကအစိတ်ခတ်ခဲ့တယ်လို့စကရပယ်နဲ့သူ့ရဲ့အသက်33နှစ်ရှိပြီဖြစ်တဲ့တမီးဖြစ်သူယူလီယာတို့နှစ်ဦးသတိမေလဲကျန်နေကြကိုတွေ့ခဲ့ရတာဖြစ်ပြီးသူတို့နှုံးရဲ့အခြေအနေဟာအခုထိဆိုးဝါးနေဆဲဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတုံ့ပြန်မှုဗြိတိန်ကရုရှားကိုအချိန်နှစ်ရက်ပေးပါတယ်။ဗြိတိန်နိုင်ငံဆိုင်ရာရုရှားတမတ်ကြီးကိုဗြိတိရှ်နိုင်ငံခြားရေးဌာနကိုဆင့်ခေါ်ပြီးနိုင်ငံခြားရေးဝန်ကြီးဘော်ရစ်ဂျွန်ဆန်ကရုရှားကိုအင်ကာနဲ့နေ့လယ်အထိမှတုံ့ပြန်မှုအတွက်အချိန်ပေးခဲ့တာဖြစ်ပါတယ်။ရုရှားတန်ယုံကတော့ဗြိတိန်ဟာအန်ဒီယန်နဲ့ကစားနေတာဖြစ်ကြောင်းပြောကြားခဲ့တာပါ။